စစ်တပ်အနာသိမ်းထားတဲ့မြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးမျှော်လင့်ချက်တွေဟာစနစ်တကျဖိနှိပ်မှုခံနေရတယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။အာဆီယံနဲ့ဆက်ဆက်ထိပ်သီးဆွေးနွေးပွဲတွေကျင်းပခဲ့တဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကသတင်းစာရှင်းလင်းပွဲမှာသူကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ I reiterate my urgent call on the military authorities of Myanmar to listen to the aspirations of its people.Release all political
ပြည်သူတွေရဲ့လိုလားမျှော်လင့်ချက်တွေကိုနားထောင်ဖို့မြန်မာဆက်အနာပိုင်းတွေကိုသူ့အနေနဲ့အရေးတကြီးထပ်မံတိုက်တွန်းသလိုနိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ပေးပြီးတော့ဒီမိုကရေစီအုပ်ချုပ်မှုပြန်ရောက်စေမယ့်တကားဖွင့်ပေးဖို့အတွက်အာဆီယံထိပ်သီးအစည်းအဝေးတွေတက်ရောက်ခဲ့တဲ့ကုလသမဂ္ဂဒုရေမှုချုပ်အန်တိုနီယိုဂူတာရက်စ်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါမြန်မာနိုင်ငံကအခြေအနေပိုပြီးဆိုးဝါးနေတဲ့အပေါ်မှာလည်းစိုးရိမ်တယ်လို့ပြောကြားပါတယ်အာဆီယံအနေနဲ့မြန်မာနိုင်ငံအတွက်နိုင်ငံရေးအဖြစ်တစ်ခုရှာဖို့တန်တိတ်ထန်ခိုင်ခိုင်မာမာဆက်ရှိနေတာကိုလည်းသူကပြောကြားသွားခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားတွေအလုံးပြန်လို့ဖို့နဲ့နိုင်ငံထဲမှာဒီမိုကရေစီစနစ်ပြန်လည်ရှင်သန်ရေးအတွက်နိုင်ငံရေးအဖြစ်လိုအပ်တယ်လို့ကုလသမဂ္ဂတွေ့မှုချုပ်ကပြောပါတယ်။မြန်မာနိုင်ငံရေးအတွက်နိုင်ငံတွေအလုံးတူညီတဲ့မဟာဗျူဟာချမှတ်ဖို့လည်းသူကတိုက်တွန်းပါတယ်။အာဆီယံကောင်ဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲအပြီးအမေရိကန်နဲ့အာဆီယံထိပ်သီးညီလာခံအရှေ့အာရှထိပ်သီးအစည်းအဝေးစတဲ့ဆက်ဆက်အစည်းအဝေးတွေကိုအင်ဒိုနီးရှားနိုင်ငံမှာဒီကနေ့ဆက်လက်ကျင်းပခဲ့တာပါ။လုံခြုံရေးအခြေအနေဆိုးလာနေတဲ့မြန်မာအရေးဟာနိုင်ငံတကာအရေးကိစ္စတွေဒန်းတူဒေတာတွေမှာဦးစားပေးအာရုံစိုက်ခံနေရပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုအဆုံးသတ်ရေးစစ်ကောင်စီကိုဆက်လက်ဖိအားပေးသွားမယ့်အကြောင်းနဲ့အလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လှုပ်ဆောင်ဖို့အတွက်ဒေတာရင်းနိုင်ငံတွေကိုအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကလည်းပို့ထုတ်နေတော့ကတိုက်တွန်းခဲ့ပါတယ်ရှင်။